ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားပြီးတော့ရောဂါလက္ခဏာပြသခြင်းမရှိတဲ့တရုတ်နိုင်ငံဝူဟန်မြို့ကအမျိုးသမီးတဦးဟာသူ့ရဲ့ဆွေမျိုးတွေစီသွားလည်စဉ်မှာဆွေမျိုး9ယောက်ထပ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံခဲ့ရပါတယ်။အဲဒီမျိုးသမီးဟာဝမ်မြို့ကနေမြောက်ဖက်မိုင်400လောက်ဝေးတဲ့အန်ယန်မြို့ကသူ့ရဲ့အမျိုးတွေစီကိုသွားစဉ်မှာအခုလိုကူးစက်မှုဖြစ်ပေါ်ခဲ့တာပါ။ဒီဗိုင်းရပ်စ်ပိုးဟာရောဂါလက္ခဏာပြသခြင်းမရှိဘဲကူးစက်နိုင်တယ်ဆိုတာကိုနောက်ထပ်သက်သေတက်လိုက်တာဖြစ်တယ်လို့တရုတ်သိပ္ပံပညာရှင်တွေကတောက်ချနေမှာပြောပါတယ်။ဝမ်မျိုးကအဲ့ဒီအမျိုးသမီးဟာဇန်နဝါရီလ10ရက်နေ့ကသူ့ရဲ့မျိုးတွေစော်ပင်သားစီကိုတွားရောက်လည်ပတ်ခဲ့ပြီးတဲ့နောက်သူ့ရဲ့အမျိုးတွေဖြားလာခဲ့ကြောင်းအဲ့ဒီနောက်ဝမ်မျိုးကအဲ့ဒီအမျိုးသမီးကိုတီးဆန့်ခွဲပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိသိသိတဲ့အခါမှာပထမတစ်ခေါက်မှာတော့ရောဂါလက္ခဏာပြသခြင်းမရှိပဲဒုတိယတစ်ခေါက်မှာတော့ဗိုင်းရပ်စ်ပိုးရှိတယ်ဆိုတာကိုပြသခဲ့တယ်လို့ဂျန်ဇူးတက္ကသိုလ်ဆေးရုံးကဒေါက်တာမေယံဝိုင်းကပြောပါတယ်အမေရိကန်ဆေးပညာအဖွဲ့ကထုတ်ပြန်လိုက်တဲ့ဆေးပညာဂျာနယ်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ဘယ်လိုကူးစက်တယ်ဆိုတဲ့သတင်းချက်လက်တွေကိုဖော်ပြထားပြီးတော့ဘာကြောင့်ဒီဗိုင်းရပ်စ်မပြတ်အောင်ထိန်းချုပ်ဖို့ခက်ခဲဆိုတာကိုလည်းပြောထားပါတယ်။ Vanderbilt တက္ကသိုလ်ဆေးပညာဌာနကူးစက်ရောဂါကျွမ်းကျင်သူဒေါက်တာ William Schaffner ကကိုရိုနာဗိုင်းရပ်စ်ပိုးဟာအခြားရောဂါလက္ခဏာမပြတ်ဘဲကူးစက်ခံရနိုင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားသူ9000ဝန်းကျင်ရှိပြီးတော့သေဆုံးသူ1239ယောက်ထက်မနည်းရှိပါတယ်။အခုချိန်ပြီးတော့ဒီဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံကနေတခြားနိုင်ငံ26နိုင်ငံလိုပါကူးစက်ပြန့်နေကြပြီဖြစ်ပါတယ်ခင်ဗျာ။